မင်ကတော့ကိုလုံးဆောင်လို့ခေါ်ပါတယ်ကျွန်တော်ကတော့လက်ရှိဒီပြည်သူမျိုးသားလုံးဆိုင်ရာလူငယ်တမကအော်ပချင်းရဲ့ Union အထက်မှာဥက္ကဋ္ဌအနေနဲ့တာဝန်ယူထားပါတယ်ဆိုတော့ဒီမှာကျွန်တော်တို့ကချင်ဒေတာမှာဖြစ်တဲ့ငင်းချမ်းရေးလူအခွင့်အရေးနဲ့ပတ်သက်ပြီးမှလူငယ်ထုလှုပ်ရှားမှုအထက်မှာလည်းဦးဆောင်သူတယောက်အနေနဲ့လှုပ်ရှားနေပါတယ
်အခုပြောနေတဲ့သူကတော့ကချင်ပြည်နယ်လုံးဆိုင်ရာလူငယ်များတမက AKYU ရဲ့ဥက္ကဋ္ဌကိုလုံးဆောင်ပါသူကမြကြီးနားမှာနေထိုင်ပြီးလူငယ်ဖွံ့ဖြိုးရေးတွေဆောင်ရွက်နေတယ်လို့ပြီးခဲ့တဲ့နှစ်ကတော့တိုက်ပွဲဖြစ်နေတဲ့ဒေသကြားကတားမြစ်ခံရတဲ့ပြည်သူတွေကဲထုတ်နိုင်ရေးတောင်းဆိုခဲ့တဲ့အတွက်တက်မတော်ကတရားစွဲလို့ထောင်6လကြာခံရဘူးတဲ့သူလည်းဖြစ်ပါတယ်။သူတို့ကိစ္စမှာတရားမျှတမှုမရခဲ့တဲ့အတွက်တရားစီရင်ရေးပိုင်းကိုအယုံကြည်ကင်းမဲ့သွားတယ်လို့ကိုလုံးဆောင်ကပြောပြပါတယ
်။တက်မတော်ကျွန်တော်တို့ကိုတရားစွဲဆိုတယ်ထောင်ချတယ်တရားရုံးကတရားမျှတမှုလွတ်လပ်တဲ့တရားစီရင်မဟုတ်တဲ့အတွက်ကြောင့်မို့တရားသူကြီးတွေဟာသူတို့ရဲ့စနစ်စာပဲကြည့်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီဥပဒေအတိုင်းစီရင်မှုတွေကျွန်တော်တို့မလုပ်ဆောင်ခဲ့ဘူးပေါ့နော်ကျွန်တော်တို့အမှုကိုကြည့်မယ်ဆိုရင်လည်းဘာတက်တယ်မှလည်းမပြနိုင်ဘူးပြီးရင်တရားစွဲဆိုတဲ့တရားလိုဒုတိယဘူမှုကြီးကိုယ်တိုင်ကကျွန်တော်တို့ဘာလုပ်ဆောင်တယ်ဆိုတာမသိတဲ့တရားလိုကကျွန်တော်တို့တရားစွဲပြီးမှကျွန်တော်တို့ကိုလုံးဝထောင်ချဖို့ချတယ်အဲ့လိုမျိုးပုံစံလုပ်တယ်ဆိုတော့ဒီတရားရဲ့မှန်တိုင်းကပြောမဆိုရင်ကျွန်တော်တို့ကလုံးဝအယုံကြည်မရှိဘူးပေါ့နော
်လူအဖွဲ့စည်းအတွက်သူရဲ့လှုပ်ရှားမှုတွေကိုမေးကြည့်တော့ကိုလုံးဆောင်ကအခုလိုပြောပါတယ
်2005-2006ဘက်မှာကျွန်တော်တက္ကသိုလ်ကျောင်းသား law student ကျွန်တော်တို့ distance နဲ့ကျွန်တော်မြစ်ချနာ waiting တက္ကသိုလ်ဥပဒေပညာရပ်ကိုကျွန်တော်စတင်လက်လာတဲ့အချိန်မှာဒီကချင်တမျိုးသားလုံးဆိုင်ရာကျောင်းသားလူငယ်တမကပေါ့အဲ့ဒီအချိန်မှာတော့ AKSYU နေနဲ့အမှပါဝင်လာတယ်ကျွန်တော်နောက်ပိုင်းမှာ notebook ပေါ့နော် 2008 ကိုစတင်တဲ့ကျွန်တော်တို့ campaign တွေလုပ်လာတဲ့အချိန်မှာလည်းပါဝင်လာတယ်ဆိုတော့2006ကျွန်တော်တို့စက်တိုက်ပါလာတာပေါ့နော်အဲ့ဒီကနေ2013-14မှာကတော့ကျွန်တော်ဒီအတွင်းရေးမှူးတာဝန်ကိုကျွန်တော်ပြန်ထမ်းဆောင်ပြီးမှ2016ကနေခုချိန်ခေတ်ကတော့ chairman ဒီဥက္ကဋ္ဌအနေနဲ့ပြန်ပြီးမှတာဝန်ယူတာပေါ့နော
်ခုဆိုရင်နှစ်ရှည်ဖြစ်နေတဲ့ပြည်တွင်းစစ်ကြောကချင်ပြည်နယ်ကလူငယ်တွေဟာတလန်းရှာမရတော့ပဲမျောလင်းကြမဲ့တဲ့အခြေအနေရောက်နေတယ်လို့လည်းကိုလုံးဆောင်ကထောက်ပြပါတယ
်ကချင်လူငယ်တွေဟာတစ်ဖက်ကတရုတ်နယ်ဆက်တစ်ဖက်ကလည်းစစ်ရဲ့အဋ္ဌထံယုံတွေဖြစ်လာတဲ့အခြေအကြောင်းကိုကျွန်တော်တို့ကချင်လူငယ်တွေကမျောလင်းချက်မဲ့တဲ့မျိုးဆက်တစ်လူငယ်တွေကျွန်တော်တို့ဖြစ်နေတာပေါ့နော်တစ်ဖက်ကကျွန်တော်တို့လောက်ကန်ခွင့်နန်းတော်တကောင်ပညာရေးခွင့်နန်းတော်တကောင်အင်မတန်မှအခက်အခဲမှုတွေကျွန်တော်တို့ရှိတယ်ဆိုတော့အခုဒီနောက်ပိုင်းဆိုရင်ကျွန်တော်တို့မော်ဘက်ဆိုရင်လည်းခုနလိုမျိုးတစ်ဖက်ကလည်းလည်းမကိုင်းလေတစ်ဖက်ကလည်းကျွန်တော်တို့ကပေးချင်းမှာဘယ်လိုမျိုးဖြစ်မယ်ဆိုတာလည်းမသိဘူးအဲ့လိုမျိုးပဲပေါ့နော်ပြီးရင်ကျွန်တော်တို့အလုတ်ကန်ခွင့်နားလည်းတည်တဲ့အတိုင်းကျွန်တော်တို့ဒီဘက်မှာတော့ချက်ယုံအလုတ်ယုံဆိုတာလည်းမရှိဘူးဆိုတော့လူငယ်တွေဟာတဖြည်းဖြည်းနဲ့နေဆက်ဘက်ကိုအလုတ်တွေတွားလုပ်တယ်အဲ့ဒီကနေတဖြည်းဖြည်းကျွန်တော်တို့လူကုန်ကူးမှုတွေပြည်မွေးဆဲဝါတော်တကောင်ပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကချင်လူငယ်တွေဟာအင်မတန်မှဒီမျိုးလင့်ချက်နဲ့နေတဲ့ဒါဒီနေရီအနေနဲ့ကျွန်တော်ဖြစ်နေရတာပေါ့နော်ဆိုတော့တခြားဒီမြို့ပြဖြစ်တဲ့ရန်ကုန်မန္တလေးနေပြည်တော်ဆိုတော့အဲ့ဒီမြို့ပြတွေနဲ့ကျွန်တော်တို့ကလူငယ်တွေရဲ့အခွင့်အလမ်းနဲ့ကျွန်တော်တို့ဒီဒေတာရဲ့အခွင့်အလမ်းတွေကအင်မတန်မှကွာခြားမှုတွေကျွန်တော်တို့ရှိတာကိုကျွန်တော်တို့တွေ့ရတယ်ဒါကြောင့်မို့ကျွန်တော်တို့လောလောဆယ်ဆယ်ကဒီပါတာရေးအပြင်ဖွဲ့ရဲ့အခုကျွန်တော်တို့ဒီဘက်နောက်ပိုင်းမှာတော့လူမှုအပြင်ဖွဲ့တွေအခုကျွန်တော်တို့အခုလုပ်နေတဲ့လူငယ်စင်တာတွေအဲတခြားလူမှုအဖွဲ့အစည်းတွေနည်းနည်းကျွန်တော်တို့လှုပ်ဆောင်လာနိုင်တဲ့အခွင့်အလမ်းတွေရှိတာတော့ကျွန်တော်နည်းနည်းပါးပါးဒီ CSO CBO ဒီနည်းနည်းပါးပါးအားကောင်းလာတယ်အဲ့လိုမျိုးအခြေအနေမှာအဲ့မှာတော့ကျွန်တော်လူငယ်တွေပြပောင်းပေါ့ငုတ်ပစ်လာတာပေါ့နော
်အခုဆိုရင်ထိုင်းနဲ့တရုတ်ပါဝင်ပြည်ပနိုင်ငံတွေကိုပြန်ကျဲရောက်သွားတဲ့အချင်းလူငယ်တွေမရေတွက်နိုင်အောင်ရှိနေပါတယ်တကယ်တော့လူငယ်ဆိုတာတိုင်းပြည်ရဲ့အလုံးလုံးနိုင်ဆုံးအင်အားစုကြီးဖြစ်ပါတယ်အဲ့လိုလူငယ်တွေထဲမှာထူးချွန်ပြောင်မြောက်တဲ့သူတွေပါနေတတ်ပြီးသူတို့ကတိုင်းပြည်ထဲမှာမရှိတော့ဘူးဆိုရင်ဒါဟာနိုင်ငံအတွက်ဆုံးရှုံးမှုကြီးမားပါတယ်။တာရကအနေနဲ့ဆိုရင်အခုနာမည်ကြီးနေတဲ့ online ဆန်ဆိုတဲ့အားကစားသမားဟာလူငယ်ဘဝမှာအမေရိကကိုထွက်သွားပြီးအခြေချနေထိုင်လိုက်တဲ့အတွက်မြန်မာပြည်အတွက်ဆုံးရှုံးသွားတဲ့ပုံကူတစ်ယောက်ဖြစ်ပါတယ်။အခုဆိုရင်ကချင်ပြည်နယ်ထဲမှာနိုင်ငံရေးတက်ကြွတဲ့လူငယ်တွေကိုတရားစွဲထောင်ချနေတာဟာလူငယ်တွေကိုနာကျင်စိတ်ဖြစ်စေတာတွေ့ရပါတယ်။ဒီလိုဖြစ်ရှင်းတာဟာအဖြေမဟုတ်ဘူးလို့ကိုလုံးဆောင်ကပြောပါတယ်။
centralized ဘို့ထိချို့မှုအပြည့်အဝရှိတဲ့နိုင်ငံတော်အစိုးရကဒီလိုမျိုးလှုပ်ဆောင်ပါရှင်တော့အနာဂတ်ကလာပါလာမှာမဟုတ်ဘူးပေါ့နော်ဆိုတော့ကျွန်တော်တို့ကပြည်ထောင်စုနဲ့အတူတူကနေချင်တယ်ဒါမှလည်းဒီလိုမျိုးကျွန်တော်တို့ new set တွေကိုမြစ်ကွန်းမှုတွေလှုပ်ဆောင်မှုတွေချင်းချောက်မှုတွေဒီလိုမျိုးဆက်တိုက်လှုပ်လာမယ်ဆိုရင်အခုကတစ်ဖက်ကကချင်ပြည်နယ်ထုတ်တွေကငင်းချမ်းစွာဒီလိုမျိုးစစ်တပ်ထုတ်ဖော်မှုတွေလုပ်တဲ့ဟာကိုမြစ်ကွန်းလာမယ်ဆိုရင်တော့တစ်ဖက်ကပြောမယ်ဆိုရင်လူငယ်ထုတ်တွေကိုမုန်တီးတဲ့ဘက်ကိုတွန်းအားပေးကြတဲ့ဒီလိုမျိုးမြစ်ကွန်းမှုဖြစ်နေတယ်အခုကဆက်တိုက်တရားစွဲဆိုမှုဖြစ်တယ်အခုကဒီလူထုစီနဲ့ဆွဲထားတယ်ကျွန်တော်တို့ဒီတရားရုံးကိုကျွန်တော်တို့တရားစီရင်ရေးမှန်တိုင်ကိုကျွန်တော်တို့ကဒါ performance တရားသူကြီးကိုရှင်းခွေလက်ဆောင်ပေးလိုက်တယ်အဲ့ဒါကိုတရားပြန်ဆွဲတယ်ထောင်ချမယ်အဲ့လိုမျိုးပဲကျွန်တော်တို့ကပြစ်ဒဏ်ပေးမယ်ဆိုတော့အဲ့လိုမျိုးပုံစံပဲမြစ်ကွန်းနဲ့တော့ဒါအဖြစ်မဟုတ်
ဒီလိုမျိုးပြည်တွင်းဆက်ရခါသိမှုတွေကြောင့်ကချင်လူငယ်တွေကြားမှာ နိုင်ငံရေးနိုးကြလာတယ်လို့လည်းကိုလုံးသောကပြောပါတယ
်လူငယ်ထုတွေဟာပူပြီးမှတောက်သွားတဲ့ဟာမဟုတ်ပဲနဲ့အချင်းလူငယ်ထုတွေဟာပူပြီးမှဒီနိုင်ငံရေးနိုးကြွားမှုကိုပူပြီးမှရရှိလာတယ်ဆိုတော့ဒီတစ်ဖက်ကပြောမှဆိုရင်ဒီပြည်တွင်းစစ်ရဲ့ခါတီးမှုရဲ့ဒီမကျေနပ်ချက်တဲ့ကြောင့်နိုင်ငံရေးနိုးကြွားမှုကပူပြီးမှကျွန်တော်ရှိလာတယ
်ဒီလိုအခြေအနေတွေကြောင့်သူ့အနေနဲ့တော့ Federal ပြည်တော်စုပေါ်လာဖို့လွတ်လပ်ပြီးတရားမျှတဖို့ဒန်းတူရေးရဖို့တွေစက်ပြီးလုပ်နေပဲလို့ပြောပါတယ်ကဲညီလေးညီမလေးတို့ရောကိုနေထိုင်တဲ့နိုင်ငံကြီးကိုဘယ်လိုဖြစ်စေချင်လဲနောက်တစ်ဖက်မှာပြန်ဆုံကြမယ်နော်